မင်္ဂလာညနေခင်ဗျာတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်ဇူလိုင်လ3ရက်ပုထုနေ့ညနေခင်း6နာရီခွဲနဲ့9နာရီဒီအစီအစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမနားလောက်ပါဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူသိဆက်တော်မှာပါ
။ကျမကတော့ဆုမျက်မှန်မှာအမေရိကန်ပြည်ထောင်စု Texas ပြည်နယ်ကထိန်းသိမ်းရေးစခန်းတွေမှာအင်ပတန်ဆိုးွားတဲ့အခြေအနေကိုအမိမြေလုံခြုံရေးဌာနစုံစမ်းရေးမှုချုပ်ကအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။အမေရိကန်ပိတ်ဆို့တံခါးမှုတွေကြောင့်စီးပွားရေးအကျပ်အတည်းဖြစ်နေတဲ့အီရန်ကိုမကူညီရင်ရပ်ပိုင်းအတွင်းမှာအစစ်မြင့်ယူရေနီယံတန့်စင်မှုတွေကိုစတင်မယ်လို့အီရန်သမ္မတကဒီကနေ့ပြောကြားလိုက်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုစောဝင်းလှိုင်နဲ့အခြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ရခိုင်ပြည်နယ်မြောက်ပိုင်းဘက်မှာမြန်မာအစိုးရတပ်နဲ့အေးရခိုင်လက်နက်ကိုင်တပ်ဖွဲ့ကြားတိုက်ပွဲတွေကြောင့်ထောင်ချီတဲ့လက်အေကာတွေလည်းလက်ရလုံငန်းတွေမစနိုင်အောင်ဖြစ်နေရပါတယ်။
အဲ့တော့မိသားတော်များလောင်းတော်များကြားပြီးဒီအေကထုံစီရရှိပါလေခင်ဗျာဒါမှမလို့ပြပါဘူးခင်ဗျာဒီအချက်ပြမယ်ဆက်ပ
ါလေတဲ့မိရှုခံရတဲ့ဒေသခံလက်သမားတို့ပြောသွားတာပါရှင်နောက်ပိုင်းမှာအပြည့်ဆုံးတင်ပြပေးပါမယ်ဒါအပြင်မြန်မာနိုင်ငံမှာ H1N1 ကြောင့်ယာဒီတုတ်ကွေးနဲ့တေဆုံးသူ20ကျော်ရှိလာတဲ့တဲ့င်းနဲ့ထိုင်းနိုင်ငံရဲ့တဲ့င်းလွတ်လပ်ခွင့်အခြေအနေကြာဆင်းလာတဲ့တဲ့င်းဆောင်မတွေကိုကြားမှာပါတခါနိုင်ငံတကာတဲ့င်းဆောင်မှာပဲအမေရိကန်လွတ်လပ်ရေးနဲ့နှစ်ပတ်လည်အထိမ်းအမှတ်အခမ်းအနားကိုဝါရှင်တန်မှာတည်နေဘလို့ထူးထူးခြားခြားကျင်းပဖို့စီစဉ်ထားတယ်လဲဆိုတာကိုတင်ပြသွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့င်းတွေကိုမဆုမြတ်မွန်နဲ့ကိုဇော်ဝင်းလိုင်တို့ကပြောပြပေးပါအောင်ရှင်
အမေရိကန်နယ်စပ်ကနေတရားမဝင်ဝင်ရောက်လာသူတွေကိုထားတဲ့ Texas ပြည်နယ်ကထိန်းသိမ်းရေးစခန်းတွေမှာလူတွေပြည့်ကျက်နေတဲ့စခန်းတွေထဲကအင်ပတန်ဆိုးွားတဲ့အခြေအနေကိုအမိမြေလုံခြုံရေးဌာနစုံစမ်းရေးမှုချုပ်ကအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။ထိန်းသိမ်းရေးစခန်းတွေရဲ့အခြေအနေဟာပောက်ကွဲတော့မဲ့ဘုံတစ်ခုလိုဖြစ်နေပြီးသူ့ဝန်ထမ်းတွေအတွက်လုံခြုံရေးကိုစိုးရိမ်နေဆိုတော့မန်နေဂျာတယောက်ရဲ့အပြောကိုလည်းဖော်ပြထားပါတယ်။ထောင်အိမ်တွေလိုတန်စကားတွေနဲ့ကာထားတဲ့နေရာကတာမန်သလင်းပေါ်မှာအခင်းမရှိပဲလှဲလျောင်းနေကြသူတွေရဲ့ဓာတ်ပုံတွေလူတွေပြည့်ကျက်ပြီးလှဲအိပ်စရာနေရာမရှိလို့မတက်ရက်နေကြသူရတဲ့အမျိုးသားတွေရဲ့ဓာတ်ပုံတွေသူတို့အခြေအနေကိုမတိတိအောင်လုပ်ပြနေသူတွေရဲ့ဓာတ်ပုံတွေကိုအစီရင်ခံစာထဲမှာဖော်ပြထုတ်ပြန်ခဲ့ပါတယ်ဓာတ်ပုံတစ်ပုံမှာဆိုရင်လူ40ပဲဆက်တဲ့အခန်းထဲမှာအမျိုးသား88ယောက်ပြည့်သိမ့်နေကြရပြီးတယောက်ကကေဘာ help ဆိုတဲ့စိုင်းဘုတ်ကင်ဆောင်ထားပါတယ်ပြင်းကျက်နေတဲ့အခန်းထဲကနေထွက်ရနိုင်ဖို့တချို့ကအိမ်သားတွေကိုခြေဆွတ်တွေဆောင်းတွေနဲ့တမင်ထည့်ပြီးတော့ပြည့်အောင်လုပ်ကြတယ်လို့ပြောပါတယ်။ဒါမှအိမ်သားပြင်ဆင်နေချိန်မှာသူတို့အပြင်ခဏထွက်ခွင့်ရကြတာပါ။ထိမ့်သိမ်းထားသူတွေတကူရေတန်ရှင်းရေးလုပ်ဖို့အခွင့်အလမ်းလည်းမရှိသလောက်ဖြစ်တာမို့တော်တော်များများဟာနာမကျန်းဖြစ်နေကြတယ်လို့လည်းအစီရင်ခံစာထဲမှာဖော်ပြထားပါတယ်။ Rio Grande Valley ကထိမ့်သိမ်းရေးစခန်းတွေမှာကြောက်စရာကောင်းလောက်အောင်ဖြစ်နေတဲ့အခြေအနေနဲ့ကလေးငယ်တွေလူကြီးတွေကိုအကြကြီးထိမ့်သိမ်းမထားဖို့အမိမြေလုံခြုံရေးဌာနအနေနဲ့လှုပ်တဲ့ဆောင်ရွက်မှုတွေကိုချက်ချင်းလှုပ်ဆောင်ဖို့လိုအပ်တယ်လို့စုံစမ်းရေးမှူးချုပ်ကအစီရင်ခံစာထဲမှာတိုက်တွန်းထားပါတယ်
။2020အမေရိကန်တကောင်စင်းရေးကောက်ယူမှုမှာနိုင်ငံသားမဟုတ်ဘူးဆိုတဲ့နိုင်ငံသားမဟုတ်မဟုတ်ဆိုတဲ့မေကွန်ထည့်မိမဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်အစိုးရအင်္ဂါနေ့မှာပြန်ယူတင်လိုက်ပါတယ်။ဒါကြောင့်တကောင်စင်းရေးဘျူရိုအနေနဲ့အမေရိကန်နိုင်ငံသားတန်း100လောက်ရဲ့နေအိမ်တွေကိုပို့ဖို့အတွက်ဖောင်တွေကိုပုံနှိပ်နိုင်တော့မှာဖြစ်ပါတယ်။သမ္မတထရမ့်ကတော့စနစ်တကျိန်ပြုတ်လို့လေးရှိတဲ့အခုနှစ်တကောင်စင်းရင်ကောက်ယူမဲ့အစီအစဉ်ကိုနောက်ကျပြီးမှလုပ်တင်သလားဆိုပြီးမေကွန်ထုတ်နေပါတယ်။နောက်ကျပြီးမှလုပ်မယ်ဆိုရင်တော့ပြည်ထောင်စုအစိုးရရဲ့ဥပဒေကိုချိုးဖောက်ရာရောက်သွားမှာပါ။လူ့ရေးအချိုးအစားပေါ်ကြည့်ပြီးလွတ်တော်ကိုယ်စားလှယ်အရေးအတွက်ကိုသတ်မှတ်တဲ့နေရာနဲ့ဒေါ်လာဘီလီယံပေါင်းများစွာအစိုးရငွေတွေကိုဘယ်လိုသုံးဆွဲကြမလဲဆိုတဲ့ကိစ္စရပ်တွေကိုဆုံးဖြတ်တဲ့နေရာမှာတကောင်စင်းရင်ကအရေးပါတဲ့အခန့်ကဏ္ဍမှာပါဝင်နေတာပါ။တကောင်စင်းရင်ဖောင်ထဲမှာနိုင်ငံသားမဟုတ်တဲ့မေကွန်ထက်မိမဲ့သမ္မတထရမ့်အစိုးရရဲ့အဆိုပြုချက်ကိုတော့နိုင်ငံတော်တရားရုံးချုပ်ကပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲငားမဲလေးမဲနဲ့ဆုံးဖြတ်ပယ်ချလိုက်တာပါ။အဲ့ဒီမေကွန်ကိုထည့်သွင်းလိုက်ခြင်းအပြင်လူနည်းစုလူမျိုးရေးအုပ်စုတွေနဲ့ရွှေပြောင်းချစ်ချနေထိုင်သူတွေကိုကြောက်လန့်သွားစေပြီးပုံမှန်အဖြစ်ဒီမိုကရက်ပါတီကိုထောက်ခံသူအများစုနေထိုင်တဲ့မြို့နယ်ရပ်ကွက်တွေမှာရီပပ်လီကန်တွေကအသာစီးရသွားတာမျိုးဖြစ်စေနိုင်တယ်လို့ဝေဖန်သူတွေကထောက်ပြပြောဆိုကြပါတယ်
အီရန်နျူကလ িয়ার စီစဉ်ဆိုင်ရာစာချုပ်ထဲမှာလက်မှတ်ထိုးထားတဲ့နိုင်ငံတွေအနေနဲ့အီရန်ပေါ်အမေရိကန်ရဲ့တန်ခတ်မှုတွေလျှော့ပေါ်အောင်မလုပ်ဘူးဆိုရင်ဂျပန်တွင်မှာအစစ်မြင့်ယူရေနီယံတန့်စင်မှုတွေကိုစတင်မယ်လို့အီရန်သမ္မတဟာဆန်ရိုဟာနီကဒီကနေ့ပြောကြားလိုက်ပါတယ်။2015ခုနှစ်ကရရှိထားတဲ့အီရန်နျူကလ িয়ার သဘောတူညီချက်အရ 3.69 ရာခိုင်နှုန်းအထိတန့်စင်ထားတဲ့ယူရေနီယံတွေကိုအီရန်က300ကီလိုဂရမ်အထိသာပိုင်ဆိုင်ခွင့်ရှိပါတယ်။နျူကလ িয়ার သုံးလျှက်စစ်ဆွမ်းအင်ထုတ်လုပ်နိုင်ဖို့အတွက်ယူရေနီယံတွေကို 3.69 ရာခိုင်နှုန်းတန့်စင်ရင်လိုလောက်ပါတယ်။ ဒါပေမဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ဆိုရင်တော့60ရာခိုင်နှုန်းလောက်တန်ဆင်ဖို့လိုအပ်ပါတယ်။အီရန်အနေနဲ့ကိုလုတ်ချင်တဲ့လောက်ပမာဏယူရေနီယံတွေကိုတန်ဆင်နိုင်တယ်လို့သမ္မတရိုဟာနီကတနင်္ဂနွေနေ့ကပြောကြားထားပါတယ်။ဒါအပြင်စာချုပ်ထဲမှာပိတ်ဖို့သဘောတူထားတဲ့အရက်ရေလေးဓာတ်ပေါင်းဖို့ကိုလည်းပြန်လည်တည်ဆောက်မယ်လို့ပြောပါတယ်။အီရန်နိုင်ငံအတွက်အဓိကဝင်ငွေရနေတဲ့ရေနံထုတ်လုပ်ရောင်းချရေးအပေါ်အမေရိကန်ကဒဏ်ခတ်ပိတ်ဆို့မှုတွေပြန်လုပ်နေချိန်မှာလက်မှတ်ထိုးထားတဲ့နိုင်ငံတွေအနေနဲ့အီရန်ဘက်ကရပ်တည်ဖို့အီရန်ကလိုလားနေတာပါ။အီရန်နိုင်ငံနဲ့နိုင်ငံတကာကြားသဘောတူထားတဲ့ပမာဏထက်အီရန်ပိုင်ဆိုင်တဲ့အဆင့်နှိမ့်တန်းစင်ယူရေနီယံအရေအတွက်ကျော်သွားပြီလို့တင်းနှလာနေတော့ကကြေညာခဲ့တာကြောင့်2015ခုနှစ်ကရရှိထားတဲ့အီရန်နျူကလ িয়ার သဘောတူညီချက်အပေါ်တောက်လျှောက်ကင်ဆယ်ထားဖို့အတွက်အီရန်ဘက်ကအပြေးအဝလိုက်နာဖို့လိုအပ်ကြောင်းနဲ့သဘောတူညီချက်ကိုထိခိုက်စေမဲ့နောက်ထပ်ဆောင်ရွက်မှုတွေမလုပ်ဖို့အတွက်ဗြိတိန်၊ပြင်သစ်၊ဂျာမနီနဲ့ EU ဥရောပသမဂ္ဂတို့ကလည်းပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ထဲကနေနှုတ်ထွက်သွားတဲ့အမေရိကန်ကအီရန်ပေါ်စီးပွားရေးပိတ်ဆို့တံခါးမှုတွေလုပ်နေတာနဲ့အတူအခုလိုအီရန်ကလည်းတုံ့ပြန်ဆောင်ရွက်နေတာဖြစ်ပါတယ်။
ပါကစ္စတန်နိုင်ငံအတွင်းဒေသခံတွေနဲ့နိုင်ငံသားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့အကြမ်းဖက်အဖွဲ့ကိုကမ္ဘာလုံးဆိုင်ရာအကြမ်းဖက်အဖွဲ့အဖြစ်အမေရိကန်ပြည်ထောင်စုကအင်္ဂါနေ့မှာတတ်မှတ်လိုက်ပါတယ်။အဲဒီဆုံးဖြတ်ချက်ကိုပါကစ္စတန်ကကြိုဆိုလိုက်ပါတယ်။ဘလူချစ်စတန် Liberation Army ဘလူချစ်စတန်လူမျိုးရေးတပ်ဖွဲ့ BLA လို့အမည်ပေးထားတဲ့အဖွဲ့ကိုအကြမ်းဖက်ဖက်အဖွဲ့အဖြစ်တတ်မှတ်လိုက်တာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့အဲဒီအဖွဲ့ဝင်တွေနဲ့ထိတွေ့ဆက်ဆံခြင်းလောက်ခွင့်မရှိတော့သလိုအမေရိကန်ပြည်ထောင်စုတွေကသူတို့ရဲ့ပိုင်ဆိုင်မှုတွေကိုလည်းထိန်းသိမ်းထားလိုက်ပါတယ်။ပါကစ္စတန်နိုင်ငံဘလော့ဒေသမှာအခြေစိုက်ပြီးအရသားတွေနဲ့လူမျိုးရေးတပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့ BLA အဖွဲ့ဟာလက်နက်ကင်ခွဲထွက်ရေးအဖွဲ့ဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲဒီတောင်းကြမ်းသူအဖွဲ့ဟာခေတ်သစ်ပိုလမစီမံကိန်းကြီးရဲ့တရားစီရင်ရေးအဖြစ်နဲ့တရုတ်နိုင်ငံကဒေါ်လာဘီလီယံပေါင်းများစွာရင်းနှီးမြှုပ်နှံမှုတွေလုပ်နေပြီးတန်ဇာတာပေါ်ကျော်ဝါတဲ့ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းဘလူချစ်စတန်ဒေသကိုချေကုပ်ယူလှုပ်ရှားနေတာပါဒီဒေသမှာပါကစ္စတန်အစိုးရကိုစန့်ကျင်တိုက်ခိုက်နေကြတဲ့လက်နက်ကင်အဖွဲ့အစည်းတွေအားလုံးထဲမှာ BLA အဖွဲ့ဟာအင်အားကောင်းပြီးထိရောက်စွာအတက်ခိုက်နိုင်ဆုံးအဖွဲ့ဖြစ်တယ်လို့ဆိုပါတယ်
အန်တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 9လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
။ဟုတ်ကဲ့ဒီညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ပြင်သစ်နိုင်ငံ Strasbourg မြို့ကဥရောပပါလီမန်မှာဩဂုတ်လရာထူးတာဝန်ယူမဲ့သူကို EU အမတ်တွေဒီကနေ့မဲပေးရွေးချယ်နေကြပါတယ်ပထမအကြော့မဲပေးပွဲအတွင်းအီတလီကသတင်းသမားဟောင်းဒေးဗစ်ဆာဆိုလီကမဲအများဆုံးရထားပါတယ်သူ့ကိုအဓိကစိန်ခေါ်မဲ့သူကတော့ဂျာမနီနိုင်ငံ Green Party ခေါင်းဆောင် Skakeller ဖြစ်မယ်လို့ခန့်မှန်းရပါတယ်ပါလီမန်ဥက္ကဋ္ဌရွေးချယ်မဲပေးပွဲကိုဒီကနေ့ပုံထူးနေ့တနေ့လုံးအဆင့်ဆင့်လှုပ်သွားမှာဖြစ်ပါတယ်အင်္ဂါနေ့တုန်းကတော့ဥရောပကော်မရှင်ဥက္ကဋ္ဌတာဝန်အတွက်ဂျာမနီကာကွယ်ရေးဝန်ကြီးအဆလာဖွန်ဒါလာယာကိုပနားမရွေးချယ်ခဲ့ကြပါတယ် EU ဥရောပသမဂ္ဂရဲ့အဆင့်အမြင့်ဆုံးအုပ်ချုပ်ရေးတာဝန်အတွက်အမျိုးသမီးတဦးကိုပထမဆုံးရွေးချယ်ရထားတာဖြစ်ပါတယ်သူ့ကိုလာမဲ့သတင်းနှစ်ပတ်အကြာကြာရင်ဥရောပပါလီမန်မှာအတည်ပြုမပြုမဲခွဲမှာဖြစ်ပြီးတော့လွှတ်တော်အမတ်952ယောက်ရှိတဲ့ပါလီမန်မှာအားလုံးနှီးပါးရဲ့ထောက်ခံမှုရရှိဖို့လိုအပ်ပါတယ်တကယ်လို့အတည်ပြုခဲ့မယ်ဆိုရင်တာဝန်သက်တမ်းကုန်တော့မဲ့လက်ရှိဥရောပကော်မရှင်ဥက္ကဋ္ဌဂျွန်ကလော့ယွန်ကာနေရာမှာအစားထိုးတာဝန်ယူရမှာပါဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ဒုစ်နေရာမှာအစားထိုးဖို့အတွက်တော့ဘယ်လ်ဂျီယံနိုင်ငံကရှာမီရှယ်ကို EU ခေါင်းဆောင်တွေရွေးချယ်ခန့်အပ်ခဲ့ကြပါတယ်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF လက်ရှိအကြီးအကဲပြင်သစ်ကခရစ်စတီးလဂတ်ကိုတော့ဥရောပဗဟိုဘဏ်ဥက္ကဋ္ဌယာလူနေရာအတွက်ရွေးချယ်အဆိုပြုထားပါတယ် EU နိုင်ငံသားမူဝါဒရေးရာအကြီးကဲနေရအတွက်လဲစပိန်ကဂျိုးဆက်ဘိုရဲလ်ကိုရွေးချယ်ထားကြပါတယ
်လစ်ဗျားနိုင်ငံမြို့တော်ထရီပိုလီအနီးကရွှေပြောင်းဝင်ရောက်သူတွေကိုထိန်းသိမ်းထားတဲ့စခန်းကိုလေကြောင်းကတက်ခတ်မှုအတွင်းလူပေါင်း40လက်မှနေတည်ဆုံးခဲ့ပါတယ်တည်ဆုံးသူအများစုဟာအာဖရိကတိုက်ကနေရွှေပြောင်းဝင်ရောက်လာသူတွေဖြစ်ကြပြီးတခြားလူ80လောက်လည်းဒဏ်ရာရသွားပါတယ်လစ်ဗျားပြည်ထောင်စုဌာနအငယ်တန်းဝန်ကြီးတဦးကတော့တည်ဆုံးသူအရေအတွက်ဟာဒီတဲ့အများကြီးပိုလာနိုင်ကြောင်းနဲ့အခုအခါမှာကယ်ဆယ်ရေးတွေကိုလှုပ်ဆောင်နေကြောင်းပြောပါတယ်အဲဒီစခန်းထဲမှာလူ100လောက်ကိုထိန်းသိမ်းထားတာပါနိုင်ငံတကာကအတိအမှတ်ပြုထားတဲ့အစိုးရအဖွဲ့နဲ့ဗိုလ်ချုပ်ကြီးခါလီဖာဟက်တာဦးဆောင်တဲ့စင်ပြိုင်အစိုးရရဲ့လစ်ဗျာအမျိုးသားတပ်ဖွဲ့အယ်လန်နီတို့ဟာထရီပိုလီမြို့ကိုထိန်းချုပ်နိုင်မှုအတွက်မြို့တော်အနီးမှာလာရည်နဲ့ချီပြီးတိုက်ပွဲတွေဖြစ်နေတာပါ။အယ်လန်နီကတော့အင်္ဂါနေ့ကတိုက်ခိုက်မှုဟာသူတို့လက်ချက်မဟုတ်ကြောင်းညှင်းဆိုထားပြီးဒါဟာအစိုးရလိုလားတဲ့ပြည်သူစစ်တွေရဲ့လက်ချက်ဖြစ်တယ်လို့ပြောထားပါတယ်။
အိန္ဒိယနိုင်ငံအနောက်ပိုင်းကမဟာရာစထရာပြည်နယ်မှာမိုးသီးထန်စွာရွာသွန်းနေလို့ဆယ်အသေးစားတစ်ခုကျိုးပေါက်ခဲ့တဲ့အတွက်6ယောက်သေဆုံးပြီးတော့20ကျော်ပျောက်ဆုံးနေပါတယ်။ဂျန္ဒနာဂီရီခရိုင်ကတီဝါရီဆယ်အင်္ဂါနေ့ကကျိုးပေါက်ခဲ့တဲ့အတွက်ခြေရွာတချို့ရေလွှမ်းခဲ့ပြီးတော့အိမ်တွေရေထဲမျောကုန်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရွာသားရာနဲ့ချီလဲဘေးကင်းရာကိုပျောက်ရွှေ့နေကြရပါတယ်။အိန္ဒိယသဘာဝဘေးဒဏ်တုံ့ပြန်ရေးအဖွဲ့တွေကအဝေးထိန်ဒရုန်းယာဉ်တွေသုံးပြီးတော့ပျောက်ဆုံးနေသူတွေကိုလိုက်လံရှာဖွေနေကြပါတယ်။မဟာရာစထရာပြည်နယ်ထဲမှာအခုရက်ပိုင်းတွေအတွင်းဘယ်တော့မှမနဲ့မတူအောင်လို့မိုးကြီးနေတဲ့အတွက်စုစုပေါင်းသေဆုံးသူ35ယောက်ရှိနေပါပြီ။စီးပွားရေးအချက်အချာကြတဲ့မွန်ပိုင်းမြို့မှာလည်းအင်္ဂါနေ့တုန်းကမိုးရေကြောင့်အုတ်တိုင်းတစ်ခုပြိုကျပြီးတော့တဲအိမ်တွေပေါ်ပြီးခဲ့လို့လူပေါင်း24ယောက်သေဆုံးခဲ့ပါတယ်။မြို့ထဲကလူဦးရေသန်း20ကျော်လောက်ဟာရေဘေးဒဏ်ကိုခံနေရတယ်လို့ကာမီးရထားနဲ့လေးရဲခီးအသွားလာရဲအနှောက်အယှက်ဖြစ်နေရပါတယ်။လေဆိပ်ကအဓိကပြေးလက်မကြီးကိုပိတ်ထားရတဲ့အတွက်ယာနဲ့ချီတဲ့လေရင်ခီးစင်တွေကိုလမ်းကြောင်းလွှဲထားရပါတယ်။အရင်ကမကြုံဘူးတဲ့ပမာဏမိုးရွာသွန်းနေတဲ့အတွက်မွန်ပိုင်းမြို့ရဲ့လက်ရှိရေစည်းရေလာစနစ်ကမထိန်းနိုင်တော့တာကြောင့်ရေကြီးနေတာဖြစ်တယ်လို့မဟာရာစထရာပြည်နယ်အကြီးအကဲကပြောပါတယ်ရှင်
။ရွှေပြောင်းခြေစနေတဲ့သူတွေကိုကဲတင်လာပြီးအတတနိုင်ငံလက်ပန်ဒူးစာကျွန်းကစိတ်ကန်းကိုကပ်ဖို့စ조사ရင်ရတဖွဲ့ပိုင်းတင်မောကဝင်တိုက်ခဲ့တဲ့ဂျာမန်အမျိုးသမီးတင်မောမာလီမှုကိုအီတလီတရားသူကြီးကလွတ်ပေးလိုက်ပါတယ်။ဒုက္ခသည်40ကိုတင်ဆောင်ပြီးအီတလီရဲ့လူမှုကြီးကြပ်ရေးဆိုင်ရာဥပဒေကိုချိုးဖောက်တဲ့အတွက်အဲ့ဒီတင်မောမာလီမှုကာရိုလာရက်ခက်ကိုအီတလီရတဖွဲ့ကနေအခြေချုပ်နဲ့ထင်ထင်ထားကြတာပါ။သူကဲတင်လာတဲ့ရွှေပြောင်းကြီးချနေတိုင်းလူသူတွေဟာမြေထဲပင်လယ်ပြင်တွင်သတင်းနှစ်ပတ်လောက်ပိတ်မိနေခဲ့ကြတာပါ။ရက်ခက်ဟာလူတွေရဲ့အသက်ကိုကယ်တင်ဖို့သူလုံးတင်လှုပ်ထိုက်တာတွေကိုလှုပ်ဆောင်ခဲ့ခြင်းဖြစ်တာကြောင့်အီတလီရဲ့ဥပဒေတွေနဲ့အကျုံးဝင်မှုလို့တရားသူကြီးအလက်ဇန်ဒရာဗီလာကအင်ဂါနေ့မှာစီရင်ဆုံးဖြတ်လိုက်တာဖြစ်ပါတယ်ရက်ခက်မောင်းလာတဲ့တင်ပေါ်ပိုင်စီးဝက်ဆိုတဲ့ပရဟိတအဖွဲ့ကတော့သူမအနေနဲ့နိုင်ငံတကာဥပဒေတွေနဲ့အညီကူညီကယ်တင်ခဲ့ပြီးတဲ့နောက်မှာမှတင်ပေါ်ကိုအရေးပေါ်အခြေအနေကြီးညာခဲ့တာလို့ပြောပါတယ
်ဒီကနေ့ညနေခင်းနောက်ဆုံးအသတင်းတွေကိုမဆူမြတ်မနဲ့ကိုဇော်ဝင်းလိုင်တို့ကပြောပြပေးခဲ့တာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းသတင်းရိုက်နာဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြသွားပါတော့မယ်။မြန်မာနိုင်ငံအနှံ့အပြားမှာ H1N1 ရောဂါပိုးရာဒီတုပ်ကွေးကြောင့်သေဆုံးသူ22ဦးထိရှိလာခဲ့ပါပြီ။ရောဂါကိုထိန်းချုပ်ဖို့ကြိုးစားဆောင်ရွက်နေတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန့်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်
။တနင်္ဂနွေလုံးမှာ H1N1 ရောဂါပိုးနဲ့ရာဒီတုပ်ကွေးကြောင့်သေဆုံးသူဒီကနေ့ထိ22ဦးထိရှိနေပါပြီ။ရောဂါပိုးတွေ့ရှိမှုနဲ့သေဆုံးမှုစီးရင်နဲ့ပတ်သက်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပမောက္ခဒေါက်တာကင်ငင်ကြီးကအခုလိုပြောပါတယ်။2019ခုနှစ်မှာတော့လူတစ်ထောင်ကျော်ကိုတွေ့ရှိကြည့်ရမှာ458ယောက်မှာ H1N1 ရောဂါပိုးတွေ့ရှိခဲ့ပြီးအဲ့ဒီရောဂါပိုးနဲ့သေဆုံးသူ38ယောက်ထိရှိခဲ့ပါတယ်။အခု2019မှာတော့ကချင်ကယားကရင်နဲ့ရှမ်းပြည်နယ်အစီအပိုင်းတို့ကလွဲပြီးကြံတန်းဒေသကြီးတွေမှာ H1N1 ရောဂါပိုးပါဝင်အခြားရာသီတုပ်ကွေးဖြစ်ပွားမှုတွေတွေ့နေရပါတယ်။ဒီနှစ်အတွင်း H1N1 PDN09 ရောဂါပိုးနဲ့သေဆုံးသူအများစုဟာရန်ကုန်တိုင်းဒေသကြီးကဖြစ်ပါတယ်။ရန်ကုန်မြို့ဟာအခြားတိုင်းနယ်ပြည်နယ်တွေထက်လူဦးရေထူထပ်ပြီးရာသီတုပ်ကွေးရောဂါပိုးကူးစက်နိုင်ရေးပိုများတဲ့အတွက်အခုလိုသေဆုံးမှုမြင့်လာလဲဖြစ်ပါတယ်။အခုလိုရာသီတုပ်ကွေးတွေဟာအသက်ရှူလမ်းကြောင်းကတစ်ဆင့်ကူးစက်တဲ့ရောဂါပိုးဖြစ်တဲ့အတွက်ကူးစက်လွယ်တဲ့ရောဂါဖြစ်ပါတယ်။လက်ရှိအချိန်မှာတော့ရာသီတုပ်ကွေးရောဂါပိုးကိုထိန်းချုပ်ရေးလုပ်ငန်းဆောင်ရွက်နေရတဲ့ပတ်သက်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနတိုးချက်ကာကွယ်ဆေးနဲ့ကူးစက်ဌာနကအဖွဲ့ခေါင်းဆောင်ဒေါက်တာရဲလင်းနိုင်ကအခုလိုဖြေကြားပါတယ်
။ဟုတ်ပါဘော။ကျွန်တော်တို့အနေနဲ့လက်ရှိဆောင်ရွက်နေတာတော့အဲ့ဒီရောဂါဖြစ်ပွားနိုင်တဲ့ထိန်းချုပ်မှုတွေပေါ့နော်။ကျွန်တော်ကဒီအဓိကပြည်သူလူထုကိုအသိပညာပေးခြင်းတွေလုပ်နေတယ်။နောက်ပြီးတော့ရောဂါဆောက်ကျဉ်ကြည့်ရှုရဲ့လုပ်ငန်းတွေလုပ်နေတယ်ပေါ့။ဒီနေ့ကျွန်တော်ကဆေးရုံတွေကနေပဲကိုယ်တိုင်ယူရဲ။နောက်ပြီးတော့ကျွန်တော်ဒီဝိသားကျမကြီးတက်ခွဲခံကကျွန်တော်တို့ case ပေါ့နော်။ positive ဖြစ်တဲ့ case တွေပေါ့နော်။ SNE တွေကိုကျွန်တော်ကယူတယ်။ဒါနဲ့ခွဲခြမ်းဆိတ်ဖြာပြီးတော့ကျွန်တော်ကဒီသက်ဆိုင်ရာမြို့နယ်တွေကိုကျွန်တော်ကသတင်းပေးတယ်ပေါ့သတင်းပေးပြီးဆိုပြီးတော့အဲ့ဒီရောဂါဖြစ်တဲ့လူတွေနဲ့ထိတွေ့နိုင်တဲ့ထိတွေ့တဲ့လူတွေပေါ့နော်ထိတွေ့တဲ့သူတို့ရှိတဲ့အိမ်တွေပေါ့အိမ်တွေကိုကျွန်တော်ကဂျမိုက်ထားတာတွေကဝင်ဆင်းပြီးတော့ဒီကျန်တဲ့ရောဂါဖြစ်တဲ့လူတွေရှိမရှိပေါ့အဲ့ဒီမျိုးသိတာကျွန်တော်ကဆောင်ကျက်ကြည့်ရှုတဲ့ဟာမျိုးတွေ ုံနေရပါတော
့။ H1N1 ယောဂပူကြောင့်တေဆုံးသူအများစုဟာအသက်ငယ်ရွယ်လွန်းသူတွေနဲ့အသက်ကြီးရင်ပြီးယောဂခံရှိသူတွေတေဆုံးကြတာဖြစ်ပါတယ်။ကျန်းမာရေးဝန်ကြီးဌာနကတော့ရန်တီတုတ်ကွေးနဲ့ပတ်သက်ပြီးအသိပညာပေးတာတွေမကြာခဏထုတ်ပြန်ပေးနေပါတယ်။ဒါအပြင်ရာသီတုတ်ကွေးယောဂလက္ခဏာတန်တရားရှိရင်နှိစက်ရဆေးရုံနေစီအတိပေးပြီးလာရောက်ကုသဖို့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုထက်အောင်ခန့်တင်ပြတော်ရပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုလိုင်းဒိုမီတာ7925တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ရေခိုင်ပြည်နယ်ကတိုက်ပွဲသတင်းတွေဖတ်ဆက်ရအောင်ပါ။မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်နဲ့ရခိုင်ပြည်နယ်မင်းပြားမြို့နယ်တွေထဲမှာအခုဇူလိုင်လဆောင်းအတွင်းတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်လို့ AA ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကပြောပါရယ်ရခိုင်မြောက်ပိုင်းဒေသမှာဆက်တိုက်ဆူသလိုဖြစ်နေတဲ့ AA နဲ့မြန်မာစစ်တပ်အကြားတိုက်ပွဲဖြစ်စဉ်တွေမှာဒေသခံလက်သမားတွေရဲ့လက်တဲတွေမိရှို့ဖျက်ဆီးခံရတာကြောင့်လက်ရလုံငန်းတွေမှာလည်းအခက်အခဲတွေရှိနေတယ်လို့ဒေသခံတွေကပြောပါရယ် VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ်
ဟုတ်ကဲ့ပါရခိုင်ပြည်နယ်မင်းပြားမြို့နယ်နဲ့ရခိုင်ဘင်္ဂလားဒေ့ရှ်နယ်စပ်ဘက်မှာမြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့တို့စူလိုင်လ၁ရက်နေ့နဲ့၂ရက်နေ့တွေမှာစိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ဘင်္ဂလားဒေ့ရှ်မြန်မာပြည်ကဒီ51ကျန်လာနေတယ်နော်ဒီမှာတမတော်ရဲ့စစ်ကြောင်းတစ်ခုကိုကျွန်တော်တို့ဒီဇူလိုင်လအကြမ်းနဲ့မနေ့ကနေ့လာပြီးတော့ကြေညာနော်အားပြုတ်ဒီဇူလိုင်လနဲ့ကနေ့ဒီနေ့ကစမနာရီပေါ့။နောက်ပြီးတော့ဒီညနေ3နာရီမနေ့ကစမနာရီပြင်တယ်လို့ကျွန်တော်တို့ဒီကမ္ဘာနယ်ရံတွေကိုရပ်ပေးခဲ့တယ်။နောက်ပြီးတော့ဒီဒီလိုနဲ့ညနေမှာဒီမြန်မာစစ်တပ်ကြီးရဲ့အခြေစိုက်အမှန်နဲ့တော့တကယ်ဖြစ်ဒီကမ္ဘာနယ်ရံတွေကနေ့နေ့တနာရီကျောင်းမှာဒီမြန်မာမျိုးနယ်ဆောင်းရီတားရဲ့အခြေစိုက်အဲဒီ3ကီလိုမီတာလောက်ဝန်းပါရခိုင်ဘက်ကိုကြည့်တဲ့နေရာကိုညီကကနေကြည့်တဲ့အချိန်အုံငင်းနေနေပြီးတော့မှဒီတစ်ခါတော့အဲ့ဒီမှာပိုက်ပွဲအထင်းထန်ဖြစ်ခဲ့တာရှိတယ်။ပိုက်ပွဲအပြင်းပါတော့ဒီညီကကနေပြီးတော့ဆင်းရဲဦးတဲ့မင်းအကြဆုံးပြီးတော့တခြားဗဟာရတဲ့ဥစ္စာတွေလည်းအများကြီးရှိတယ်။ညာသူအလ္လာဟ်ကလောအပါရင်ဒီလိုနဲ့ပြည်ပြည်တွေလည်းကျွန်တော်တို့ပြည်ပြည်နေဖြစ်တာရှိ
မင်းပြမြို့နယ်ကဝဲကြီးရွာရှိပဲတိုက်ပွဲမှာမြန်မာစစ်တပ်ရဲ့လောင်းတလောင်းပြင် MA 32 EY4 လုံး MG 190တောင်း MG ပေါက်4ခုလက်ပစ်ပုံး3ခုတို့ကိုတင်စီရမိတယ်လို့လဲ AA ဘက်ကသတင်းထုတ်ပြန်ထားပါတယ် AA ဘက်ကတော့တိုက်ပွဲဖြစ်စဉ်တွင်တပ်မတော်ဘက်ကထိခိုက်မှုများတယ်လို့ပြောဆိုထားပေမဲ့တိကျအတိမပြုနိုင်သေးပါဘူးအနောက်ပိုင်းတိုင်းစစ်ဌာနချုပ်တပ်မတော်ပြောခွေရဘူမူကြီးဝင်းစောဦးကိုမေးမြန်းရမှာခရီးထွက်နေလို့ဖြေဆိုဖို့ပအားကြောင်းပြောဆိုခဲ့ပါတယ်သမရသတင်းမှပြန်ကြားရေးဖွဲ့တွင်းမှုကိုအချင်းချင်းဆက်သွယ်ခဲ့ပြီးမဲ့လဲဆက်သွယ်လို့မရခဲ့ပါဘူး။ပြီးခဲ့တဲ့ဇွန်လ30ရက်နေ့ကကြောက်တော်မြို့နယ်မင်းသားတောင်ကြီးရွာဘက်မှာမြန်မာစစ်တပ်နဲ့ AA ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။တိုက်ပွဲပြီးမနေ့ကကြောက်တော်မြို့နယ်မင်းသားတောင်ကြီးရွာအရှိဖဲအလောင်းတောင်လမ်းမှာရှိတဲ့လက်ဓမားတွေရဲ့လက်ထဲတွေနဲ့ကောက်ရိုးပုံတွေကိုမြန်မာစစ်တပ်ကနေမိရှုခဲ့တယ်လို့လက်သေးမိရှုခံရသူလက်ဓမားသူကပြောပါတယ်
။ဒါတို့မင်းသားတောင်ကြီးရွာအရှိဖဲအလောင်းတောင်ဆိုတဲ့နေရာမှာဒါတက်တဲ့ဖြစ်ပေါ်ခဲ့တယ်ခင်ဗျာသူတွေရဲ့အောက်လာပေါ့ပြီးပြီးတဲ့နောက်တရက်နဲ့နှစ်ရက်မှာရေသမားတွေဖောက်ကြတဲ့ပြီးဒီကားကကရုပ်ဘုံအဲ့ဒါဆိုတော့မင်းချက်ဖြစ်ခဲ့တာဒီကတော့23လုံးပါခင်ဗျာအယူဘုံက24ရောဖောက်ကြကြတာကတော့နောက်ကောင်ပါခင်ဗျာ
ဒါအပြင်အဲ့ဒီဒေတာဘက်ကိုမြန်မာစစ်တပ်ကနေဖြတ်တန်းသွားလာနေတာကြောင့်လက်ဓမားတွေကြောက်ရွံ့စိတ်နဲ့လေယာဉ်လုပ်ငန်းမစတင်နိုင်သေးဘူးလို့လည်းအဆိုပါလက်ဓမားကပဲဆက်ပြောပါတယ်
အဲ့တော့မြန်မာတော်နဲ့လောင်းတော်နဲ့ကြားဆိုဒီအေကခုံချီချစ်ပါတယ်ခင်ဗျာဒါမှမလို့ပြပါဘူးခင်ဗျာနေရာချတင်းနေရာပေါ့အဲ့လိုမျိုးလာနေတဲ့အခါကျတော့တောင်တူလူသမားတွေကခုံချီချစ်နေလို့ဖို့ဆိုတာမနေရာပြပါဘူးခင်ဗျာ
လက်ရှိရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA ဖွဲ့တို့တိုက်ပွဲဖြစ်စဉ်တွင်လေယာဉ်စိုက်ပျိုးဖို့အဆင်သင့်မဖြစ်သေးတဲ့လေကသသိန်းနီးပါးရှိတယ်လို့လည်းရခိုင်ပြည်လုံးဆိုင်ရာတောင်တူလယ်ထမတပ်မကကနေသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။ VOA ရဲ့ radio video နဲ့သတင်းစာသားတွေကို mobile phone မှာအချိန်မရအလွယ်တကူရယူနိုင်မဲ့ VOA mobile application ကို download ထည့်သွင်းထားသူတွေအနေနဲ့လာမယ့်စနေနေ့နေ့လယ်တနားရီကနေညနေ6နာရီအတွင်းမန္တလေးမြို့ Diamond Plaza Shopping Mall မှာ VOA ရဲ့အထူးလက်ဆောင်တွေကိုလာရောက်ထုတ်ယူနိုင်ပါတယ်။စနေနေ့နေ့လယ်တနားရီကနေညနေ6နာရီအတွင်း Diamond Plaza ကိုအရောက်လာပြီးတော့ဂီတဖျော်ဖြေပွဲနဲ့အတူ VOA ရဲ့လက်ဆောင်လေးတွေလာယူကြဖို့ဖိတ်ခေါ်ပါတယ်။ mobile application ထည့်သွင်းဖို့အခက်အခဲဖြစ်နေသူတွေကိုလည်းကူညီထည့်သွင်းပေးဖို့စီစဉ်ထားပါတယ်ရှင်။အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုတင်ပြပေးပါတော့မယ်။RSF နဲ့ဂျီမချာတည်င်းထောက်များအဖွဲ့ကဒီနှစ်ဆန်းထုတ်ပြန်ခဲ့တဲ့ကမ္ဘာအစားနိုင်စင်လွတ်လပ်ခွင့်ညွန်ကိန်းမှာထိုင်းနိုင်ငံဟာကမ္ဘာနိုင်ငံတွေနဲ့နိုင်ရှင်ရင်အဆင့်136မှာရှိနေပါတယ်။အနာသိမ့်ခဲ့တဲ့စစ်တပ်ကောင်းဆောင် Prayut Chan Ocha ဦးဆောင်တဲ့စစ်တပ်ကိုလှူလာတဲ့ Palang Prachat အစိုးရလက်အောက်မှာတည်င်းလွတ်လပ်ခွင့်ဟာခက်ခဲခဲခဲရုန်းကန်နေရတဲ့အခြေအနေရှိတယ်လို့ RSF ကသတ်မှတ်ပါတယ်။ထိုင်းအစိုးရရဲ့တည်င်းမီဒီယာတွေနဲ့ပတ်သက်တဲ့သဘောထားအပေါ်တက်ကြွလှုပ်ရှားသူတွေနဲ့တည်င်းစာဆရာတွေရဲ့အမြင်တွေကို Steve Sanford ကမေးမြန်းတင်ပို့ထာရာကိုကိုသိန်းထိုက်ဦးကပြောပြပါလိမ့်မယ်ရှင
်။ထားနိုင်ငံရေအာဏာသိမ်းစစ်ဆိုရဖန်တီးခဲ့တဲ့စိုက်ဘာရာဇဝတ်မှုတို့ဘယင်းနဲ့တိုက်ပြီးခေါင်းဆောင်တွေအပေါ်အကြီးညိုပြတ်အောင်လုပ်မှုတို့ဒီလိုမှုတွေနဲ့တရားစွဲဆိုတာတွေရှိနေတဲ့အတွက်လဲထားနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အပေါ်မှာဆက်ပြီးဝေဖန်ခံနေရပါတယ်။ပုံမှန်လည်းဝေဖန်ရေးသားခဲ့တဲ့ခေါ့ဆော့သတင်းဌာနကသတင်းတောက်တွေကိုသဘောထားအမြင်ပြင်ပေးဖို့လိုတဲ့ဆိုပြီးစစ်တပ်ကခေါ်ယူစစ်ဆေးတာတွေလုပ်ခဲ့ဘူးပါတယ်။ဒါအရင်တုန်းကမရှိခဲ့တဲ့လှုပ်ထုံးလုံနည်းတွေလို့သတင်းတော့ Twitter 9 Chopper Star ကပြောပါတယ
် There are multiple agencies you know and task force dealing with
Media တွေဘာရေးနေတယ်လဲ online မှာလူတွေဘာပြောနေလဲ agency တွေအထူးအဖွဲ့တွေဖွဲ့ပြီးစစ်ဆေးတာစောင့်ကြည့်တာတွေလှုပ်လာပါတယ်လူတွေတတ်မှတ်ချက်ပေါင်ကျော်ပြီးဝေဖန်ပြောဆိုတာရှိမရှိစောင့်ကြည့်စစ်ဆေးတဲ့အစင်လားထိုင်းအာဏာပိုင်တွေမှာနှိမ့်နဲ့ချီခဲ့တော့ဒါကအသက်ဆန်းတော့မဟုတ်ပါဘူးအခုဟာကအရင်ကဖြစ်လေဖြစ်တာအနေထားကနေပိုတိုးလာတယ်လို့ပဲပြောရမှာပ
ါသတင်းမီဒီယာတွေပေါ်ဖိနှိပ်မှုပုံများတာသတင်းတောက်တွေကိုတရားစွဲဆိုတာတွေပုံများတာကြောင့်စိုးရိမ်စရာခြေနေလို့ဝေဖန်သူတွေကထောက်ပြပါတယ်ထိုင်းအာဏာပိုင်တွေကကွန်မြူနီအာဏာရှင်ဆိုရတွေသူတို့ဝေဖန်သူတွေပေါ်ဖိနှိပ်ခဲ့တဲ့နည်းလမ်းတွေကိုပုံတူကူးနေတယ်လို့လူခွေစောင့်ကြည့်ရေးဖွဲ့ Human Rights Watch ကစနိုင်းဖာဆက်ကပြောဆိုပါတယ
် The military rule of the NCPO Thailand seem to have adopted
ဆိုရလုပ်ပုံကိုင်မှုကိုအကဲဖြတ်စောင့်ကြည့်တဲ့မီဒီယာတွေအပေါ်တရုတ်နိုင်ငံမှာအကြက်ကင်တာလို့တို့ကင်တွေ့တာဒီနီလာနေကိုထိုင်းအာဏာသိမ်းအမျိုးသားကောင်စီကစစ်ဆိုးရလက်ထံမှာလိုက်လုခဲ့ပါတယ်မီဒီယာတွေကိုအစိုးရရဲ့အတုံးချခံအဖြစ်ချိုးနှိမ်ခဲ့ပါတယ
်နိုင်ငံရဲ့အခြေအနေပုံဖော်တဲ့သတင်းနဲ့မူဝါဒဆန်ရရေးသားချက်တွေကလည်းထိုင်းနိုင်ငံရဲ့နိုင်ငံရေးမှာအကြီးအကျယ်သဘောထားခွဲလွဲမှုတွေရှိနေတယ်ဆိုတာကိုထင်ဟပ်နေပါတယ်အရင်ဝင်ကြီးကျော်အောင်သက်ဆင်ရှင်နာဝတ်မိသားစုပိုင်း Voice TV ကိုရွေးကောက်ပွဲကာလကစစ်တပ်ကိုဝေဖန်ခဲ့တဲ့ဆိုပြီးထုတ်လွှင့်ခွင့်ယာယီရပ်ဆိုင်ခဲ့ပါတယ်။ Voice TV သတင်းတောက်နတန်ကွန်ဒဗဂူလာကတော့ခုလိုပြောပါတယ်
။ That is somewhat in favor of the junta believes that you need these checks and balances.
ထိုင်းသတင်းဌာနတွေမှာနှစ်ခုကွဲနေပါတယ်။တစ်ခုကရွေးချယ်တင်မြှောက်ထားတဲ့နိုင်ငံရေးသမားတွေကိုပြန်ပြီးတော့စစ်ဆေးဖို့ထိန်းချောင်းဖို့လိုတယ်ဆိုတော့စစ်အစိုးရအဖွဲ့ကသဘောကျတဲ့အဖွဲ့ဒါကမယုံတဲ့သတင်းဌာနလည်းရှိပါသေးတယ်။သူတို့ကဒီလိုစစ်ဆေးဖို့ထင်ကြောင်းဖို့ဆိုတာဒီမိုကရေစီကိုအဟန့်အတားဖြစ်စေတယ်လို့ယုံကြည်ထားတဲ့သူတွေပါ
။ထိုင်းဆိုရရဲ့သတင်းဌာနတွေပေါ်သဘောထားနဲ့သတင်းလွတ်လပ်ခွင့်နဲ့ပတ်သက်တဲ့မူဝါဒတွေနဲ့ပတ်သက်ပြီး VOA ကဆက်သွယ်မေးမြန်းတဲ့အခါမှာအခုရွေးချယ်တင်မြှောက်ထားတဲ့အဆိုရသစ်ကသုံးတရားပြောဆိုဖို့ညှင်းဆိုပါတယ်။လောလောဆယ်မှာတော့ထိုင်းနိုင်ငံသတင်းတောက်တွေကိုယ်တိုင်သူတို့လုပ်ရမယ့်အလုပ်တွေလွတ်လပ်လပ်လပ်လုပ်ကိုင်နိုင်ခွင့်ရှိပါမလားဆိုတာမေးစရာမေးခွန်းတစ်ခုဖြစ်နေကြောင်းပါခင်ဗျာ
ကိုသိန်းထိုင်းပါရှင်တောသက်ရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီမှာဗြိတိန်လက်အောက်ကနေလွတ်လာရေးယူခဲ့တဲ့နှစ်ပတ်လည်အခမ်းအနားဆင်နွှဲဖို့ပြင်ဆင်နေပါပြီဝါရှင်တန်ဒီစီအမျိုးသားရင်မြစ်မှာအခုကြာတာပြင်းနဲ့ပြုလုပ်မဲ့တီးနဲ့အမေရိကန်လွတ်လာရေးနဲ့အခမ်းအနားကတော့အရင်အစဉ်အလာပုံစံကနေကွဲထွက်လာမှာပါလင်ကွန်အမတ်တရအဆောက်အဦရှင်မှာသမ္မတဒေါ်နယ်ထရမ့်မိန့်ခွန်းပြောဖို့စီစဉ်ထားသလိုစစ်တင်ကားတွေပြတိုက်တွေတိုက်လေရင်တွေပြန်ဝဲပြီးတော့အစီအရေးပြဖို့လည်းသမ္မတကညွှန်ကြားထားပါတယ်အမေရိကန်တချို့ကတော့ဒါကိုကြိုဆိုကြပေမဲ့လည်းဒါဟာလာမယ့်2020ရွေးကောက်ပွဲအတွက်ပြင်ဆင်ချက်တစ်ခုအနေနဲ့နိုင်ငံရေးရည်မှန်းချက်နဲ့အခမ်းအနားလုပ်တာလို့ဆွဆွဲသူတွေလည်းရှိပါတယ်။ VOA တင်းထောက်ဇလာတီစာဟုတ်တည်ငြိတာပြဖို့ထားတာကိုကိုသိန်းထိုက်ကိုသားညုံကပြောပြထားပါတယ
်။စစ်ပွဲသုံးတင့်ကားတွေလက်နက်တပ်ထားတဲ့စစ်ရင်တွေမောင်းနှင်ပြီးတော့တိုက်ခိုက်ရေးရင်တွေကောင်းကင်မှာပြန်တန်းတာဟာဇူလိုင်4ရက်အမေရိကန်လွတ်လပ်ရေးနေ့အခမ်းအနားကျင်းပလေးရှိတဲ့ပုံစံမဟုတ်လို့သမရကလည်းအဲ့ဒီမှာမေကွန်းပြောတဲ့အစင်လာမရှိပါဘူး။သမရဒေါ်နယ်ထရမ့်ကတော့ခရိုင်းနဲ့မတူပဲအမေရိကန်စစ်တပ်ကိုဂုံပြူကျင်တာလို့ပြောပါရယ်။ဝ ဝဘန်သူတွေကတော့အမေရိကန်အားလိုက်ရနဲ့ဒီလူလူအလုံးကြားစီလုံးညီညွတ်မှုကိုပြတဲ့အစင်လာကိုနိုင်ငံရေးအရာအသုံးချတယ်လို့ဆိုနေပါတယ်။ဂျွန်ဝီဂါရိုလိုမျိုးဝါရှင်တန်မြို့တော်ကိုလာတော့တမရကိုမြင်ကွင်းရလို့ကြိုးစားသူတွေကတော့ရှိပါတယ
်။ I think it's he's a president and he has an obligation to talk to the people.
သူကတမရပဲလေ။ဒါကြောင့်လူလူကိုစကားပြောခွင့်သူ့မှာရှိတယ်လို့ထင်ပါတယ်။ဒါကြောင့်လင်ကွန်အမတ်တရအစအုံးရှိမှာသူမင်ကွန်းပြောချင်တာရောနောက်သူလှုပ်ချင်တာတွေရောအတွက်ကျွန်တော်ကတော့လက်ခံပါတယ်။
2019ခုနှစ်ပြည်ထောင်နိုင်ငံပါရီမှာတက်ခဲ့တဲ့ Bustle D စီးပြခန္ဓာတွေကိုအားကြတဲ့အကြောင်းသမ္မတ Trump ကပြောခဲ့မှုပါတယ်။ပြီးခဲ့တဲ့သတင်းပတ်ဂျပန်မှာကျင်းပတဲ့ G20 အစည်းအဝေးမှာလည်းရုရှားသမ္မတ Vladimir Putin ကမော်စကိုရင်းမြစ်နီမှာကျင်းပမဲ့2020ခုနှစ်ဒုတိယကမ္ဘာစစ်အောင်ပွဲအထိမ်းအမှတ်ခန္ဓာကိုသမ္မတ Trump တက်ဖို့ဖိတ်ကြားခဲ့ပါတယ်။သမ္မတ Putin ရဲ့ကိုယ်ရည်ရရှိ Yuri Shakov က Trump ဘက်ကခန္ဓာတက်ဖို့အထူးစိတ်ဝင်စားတယ်လို့ပြောပါတယ်။
We have invited the President of the United States to visit.
ဒါပဲနဲ့မေလ9ရက်နေ့မှာလုံမဲ့ဒုတိယကမ္ဘာစစ်အောင်ပွဲ85နှစ်မြောက်အခမ်းအနားကိုတက်ရောက်ဖို့အမေရိကန်သမ္မတကိုဖိတ်ကြားထားပါတယ်။အမေရိကန်သမ္မတဘက်ကအတော်ကိုလိုလိုလားလားတုံ့ပြန်ထားပါတယ်
။အခုလိုသမ္မတဒေါ်နယ်ထရန့်ဘက်ကစီးအင်အားပြဖို့အတွက်အမေရိကန်ပြည်သူတွေပေးတဲ့ခွန်ငွေတွေကိုဘယ်လောက်သုံးမလဲဆိုတာကိုတချို့ကလည်းမေးခွန်းထုတ်ပါတယ်။စန့်ကျင်ကန့်ကွက်သူတွေကလည်းလန်ဒန်ကိုသမ္မတထရန့်တွားလေပတ်ခဲ့တဲ့အချိန်ကလို့ဝါရှင်တန်မြို့တော်မြို့သားရင်ပြင်မှာကလေးပုံစံထရမ့်လေထိုးရုပ်ကြီးနဲ့ဆန္ဒပြခွင့်တွေပေးဖို့ခွင့်တောင်းထားပါတယ်။ဝါရှင်တန်ကိုလာလဲခီးတဲ့တွေအတွက်တော့ကြုံနောက်ကြုံခဲဖျော်ဖြေပွဲတွေလို့မစ်ဆူရီပြည်နယ်ကလာခဲ့တဲ့ဂျေစန်ဘာလတ်ကပြောပါတယ်
။ We're here on a 3-week road trip from Kansas City, Missouri.
ကျွန်တော်တို့ကမစ်ဆူရီပြည်နယ်ကန်ဆက်စ်မြို့ကနေ3ဘတ်ကြာကာလန်ကီးနဲ့ရောက်လာကြတာပါ။ဒီတစ်ခေါက်ကတော့ဇူလိုင်4ရက်လွတ်လပ်ရေးနေ့အခမ်းအနားမီရှူမီဘန်းတွေကိုကြည့်ဖို့ရောက်လာတာပါ။
ဝါရှင်တန်မြို့တော်မှာကျင်းပလေးရှိတဲ့ 4th July လူလည်နေ့အခမ်းအနားတွေဟာအမေရိကန်ပြည်သူတွေအတွက်ရင်သက်ရှူမောပွဲပွဲတွေနဲ့အစဉ်လာအားဖြစ်တော့ကျင်းပလေးရှိပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ဒီနှစ်ဖျော်ဖြေပွဲတွေဟာကျင်းပသမျှပွဲတွေထဲမှာအကြီးအကျယ်ဆုံးဖြစ်ရမယ်ဆိုပြီးပြောဆိုနေကြပါခင်ဗျာ
။ကိုသားညုံဦးတင်ပြသွားတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရဲ့ရုံမြင့်တန်ကြအစီအစဉ်တွေကိုညနေ9:00 to 9:00ခွဲတိတက်ရဲ့ထုတ်လွှင့်ပေးသွားအောင်ပါပါ။ Intelsat 17နဲ့ Mediaset 3ဂျူရူတွေကနေဖန်ယူနာဆင်နိုင်ကြပါရဲ့ရှင်။အခုတော့ကြန့်ရှင်နေတဲ့အချိန်တွင်တည်တဲ့အချင်းချုပ်ကိုမဆူမြတ်မောင်ကပြောပြပေးပါအောင်။
အမေရိကန်နယ်စပ်ကနေတရားမဝင်ဝင်ရောက်လာသူတွေကိုထားတဲ့ Texas ပြည်နယ်ကထိန်းသိမ်းရေးစခန်းတွေမှာလူတွေပြစ်ကြက်နေတဲ့စခန်းတွေကအင်မတန်ဆိုးဝါးတဲ့အခြေအနေကိုအမိမြေလုံခြုံရေးဌာနစုံစမ်းရေးမှူးချုပ်ကအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။ထိန်းသိမ်းရေးစခန်းတွေရဲ့အခြေအနေဟာပောက်ကွဲရောမဲ့ဘုံတစ်ခုလိုဖြစ်နေပြီးသူဝင်တန်းတွေရဲ့လုံခြုံရေးစိုးရိမ်နေဆိုတဲ့မန်နေဂျာတယောက်ရဲ့အပြောကိုလည်းဖော်ပြထားပါတယ်။ Rio Grande Valley ကထိန်းသိမ်းရေးစခန်းတွေမှာကြောက်စရာကောင်းလာအောင်ဖြစ်နေတဲ့အခြေအနေနဲ့ကလေးငယ်တွေလူကြီးတွေကိုအကြကြီးထိန်းသိမ်းမထားဖို့အမိမြေလုံခြုံရေးဌာနအနေနဲ့လှုပ်တဲ့ဆောင်ရွက်မှုတွေကိုချက်ချင်းလုပ်ရမယ်လို့စုံစမ်းရေးမှူးချုပ်ကအစီရင်ခံစာထဲမှာတိုက်တွန်းထားပါတယ်။ Iran Nuclear အစီအစဉ်ဆိုင်ရာစာချုပ်ထဲမှာလက်မှတ်ထိုးထားတဲ့နိုင်ငံတွေအနေနဲ့ Iran ရဲ့ American ရဲ့တန်ခတ်အရေးယူမှုကြောင့်စီးပွားရေးအချက်အတဲဖြစ်နေတဲ့ Iran နိုင်ငံအပေါ်ပို့ပြီးတော့ကူညီဆောင်ရွက်မှုတွေကိုမလုပ်ဘူးဆိုရင်အခုရက်ပိုင်းအတွင်းမှာပဲအစစ်မြင့် Uranium တန့်စင်မှုတွေကိုစတင်မယ်လို့ Iran သမ္မတ Hassan Rouhani ကဒီကနေ့ပြောကြားလိုက်ပါတယ်။2015ခုနှစ်ကရရှိထားတဲ့ Iran Nuclear သဘောတူညီချက်အရ 3.68 ရာခိုင်နှုန်းအထိတန့်စင်ထားတဲ့ Uranium တွေကို Iran က300 kg အထိသာပိုင်ဆိုင်ခွင့်ရှိပါတယ်။ Iran အနေနဲ့ကိုလုံးချင်တဲ့လောက်ပမာဏ Uranium တွေကိုတန့်စင်နိုင်တယ်လို့သမ္မတ Rouhani ကတနင်္ဂနွေနေ့ကပြောကြားထားပါတယ်။2020ခုနှစ်အမေရိကန်သံတမန်စီရင်ကောက်ယူတဲ့အခါမှာနိုင်ငံသားဟုတ်မဟုတ်ဆိုတဲ့မေးခွန်းထည့်မိမဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်အစိုးရကအင်္ဂါနေ့မှာပြန်ပြီးရုပ်သိမ်းလိုက်ပါပြီ။ဒါကြောင့်သံတမန်စီရင်ဘူရိုအနေနဲ့အင်ဂျီတန်ပေါင်း100ကျော်ကိုပို့ဖို့အတွက်သံတမန်စီရင်ဖောင်တွေကိုပုံနှိပ်နိုင်တော့မှာပါ။သမ္မတထရမ့်ကတော့ဆယ်နှစ်တစ်ချိန်ပြုလုပ်လေရှိတဲ့သံတမန်စီရင်ကောက်ယူမဲ့အစီအစဉ်ကိုနောက်ကျပြီးမှလုပ်တင်သလားဆိုပြီးတော့မေးခွန်းထုတ်နေပါတယ်ရှင်
။တရင်အချင်းချက်ကိုမဆူမြတ်မွန်ကြီးညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မူကကိုဇော်ဝင်းလိုင်းဖြစ်ပြီးစပိုင်းဆိုင်အင်ဂျင်နီယာကတော့ Larry Franco ဖြစ်ပါတယ်။ VOA American အသံညာပတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းဒိုမီတာ25 30နဲ့51နဲ့လိုင်းလမီတာ190တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။သတရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင် VOA ကိုအားပေးနာစေတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနန်းလာပ
This program has come to you from the Voice of America, Washington. From Washington, this is